မြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဟောင်းဘီကင်ဒန်ကိုဒီကနေ့မနေ့ပိုင်းမှာသမ္မတဦးသိန်းစိန်ကလက်ခံပြီးတော့တွေ့ဆုံခဲ့ပါတယ်။မစ္စတာကလင်တန်ရဲ့ကလင်တန်ဖောင်ဒေးရှင်းနဲ့မြန်မာအစိုးရကြားပူးပေါင်းဆောင်ရွက်သွားမယ့်ကိစ္စရပ်တွေကိုအကူအညီပေးရေးကိစ္စရပ်တွေကိုမြန်မာသမ္မတနဲ့အမေရိကန်သမ္မတဟောင်းတို့ဆွေးနွေးခဲ့ကြတယ်လို့သမ္မတရုံးရဲ့တာဝန်ရှိသူကပြောဆိုခဲ့ပါတယ်။အပြည့်အစုံကိုဦးကျော်ကျော်သိန်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
။မစ္စတာကလင်တန်ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးအင်္ဂါနေ့ကမြန်မာနိုင်ငံစီရောက်လာတာပါဒီကနေ့မနေ့9နာရီခွဲမှာသမ္မတဦးသိန်းစိန်ကမစ္စတာကလင်တန်ကိုနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်ဧကမ်းမဆောင်မှာလက်ခံတွေ့ဆုံခဲ့ပါတယ်အဲဒီလိုတွေ့ဆုံတာမှာကလင်တန်ဖောင်ဒေးရှင်းနဲ့မြန်မာနိုင်ငံအစိုးရတို့အကြားနှိကက်စွာပူးပေါင်းဆောင်ရွက်သွားလိုမှုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီဆောင်ရွက်လိုမှုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးစီးပွားရေးကဏ္ဍဆောင်ချက်ထွန်းနိုင်ရေး HIV AIDS TB ရောဂါဝေဒနာရှင်တွေကိုစေဝါးတွေဖြန့်ဖြူးပေးရေးနဲ့ပရိပခဖြစ်ပွားနေတဲ့ဒေသတွေမှာလေယာကဏ္ဍဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းစဉ်တွေမှာပါဝင်ကူညီဆောင်ရွက်သွားလိုမှုလျှက်စစ်တာထုတ်လုပ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေမှု၅နှစ်အောက်ကလေးမွေးကင်းစကလေးနဲ့မိခင်တည်ဆုံမှုရောကြရေးတို့အတွက်ငွေကြေးနဲ့သင်တန်းတွေအထောက်အကူပြုနိုင်မှုတို့နဲ့ဆက်လင်းပြီးတော့ဆွေးနွေးခဲ့ကြတယ်လို့သမရယုံညွှန်ကြားရေးမှူးတူဦးဖြစ်သူဦးစောထေကသူ့ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်အဲ့ဒီတွေ့ဆုံပွဲကိုပြည်တော်စုဝန်ကြီးဦးဝနမောင်လွင်ဦးအောင်မင်းဦးခင်ကြီးနဲ့တာဝန်ရှိသူတွေတက်ရောက်ကြတယ်လို့လည်းပြောထားပါတယ်မြန်မာအစိုးရကတွန်းတွန်းတိုက်တိုက်လုပ်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရယ်ဆယ်ရေးလက်မှတ်ရေးတိုးပွဲတာဖြစ်လာခဲ့မယ်ဆိုရင်အခုရောက်နေတဲ့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ဒီကနေ့မှပဲရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကုလသမဂ္ဂဒွေးမှူးချုပ်ဘန်ကီမွန်အမေရိကန်သမ္မတဟောင်းနောက်တူဖြစ်တဲ့ဂျီမီကာတာနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်တို့ကိုလက်မှတ်ရေးတိုးပွဲတက်ဖို့ဖိတ်ကြားမယ်လို့ညဉ့်ညံ့ရေးပေါ်ဆောင်ရေးကိစ္စကိုအဓိကတာဝန်ယူလှုပ်ဆောင်နေတဲ့နိုင်ငံတော်သမ္မတရုံးပြည်ထောင်စုဝန်ကြီးတူဖြစ်သူဦးအောင်မင်းကပြောထားမှုပါတယ်။လက်ရှိအချိန်ထိတော့တနိုင်ငံလုံးအပြစ်ခတ်ရယ်ဆယ်ရေးလက်မှတ်ရေးထိုးပွဲဖြစ်မလာသေးတယ်လို့ဘယ်တော့ဖြစ်မယ်ဆိုတာကိုလည်းအတိအကျမပြောနိုင်သေးပါဘူး။ဒုဝန်ကြီးဦးရဲထွက်ကတော့သမ္မတဟောင်းကလင်တန်ရဲ့အခုခီးစဉ်ဟာငြိမ်းချမ်းရေးကိစ္စတစ်ခုတည်းတက်တက်နဲ့ဆိုင်တဲ့ခီးစဉ်မဟုတ်ပါဘူးလို့ပြောပါတယ်
။ကျွန်တော်တို့ရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမှသူတို့အထွေထွေညီပြောတာပေါ့နော်။ပြောတယ်အကြံဉာဏ်ပေးတယ်အဲ့တော့ကျွန်တော်တို့ရဲ့ capacity building နဲ့ပတ်သက်လို့တို့လုပ်ပေးနိုင်မယ့်ကိစ္စတွေရှိတယ်။အဲ့ဒါတွေကိုဥပမာဆို Clinton ဆိုလဲ Clinton Foundation နဲ့ကျမ်းမာရေးပညာရေးကိစ္စတွေလုပ်နေတာရှိတယ်။အဲ့ဒီလိုဟာမျိုးတွေကျွန်တော်တို့လုပ်ပေးနိုင်တဲ့ခြေအနေတွေပေါ့နော်။ဒါမျိုးတွေကိုအလုံးခြုံငုံပြီးတော့ဟိုဖလဲတာပဲကိစ္စတစ်ခုချင်းတည်ဆိုင်ရလို့မဟုတ်ပါဘူး
။သမ္မတဟောင်း Bill Clinton ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်နဲ့လည်းရန်ကုန်မြို့ကဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်မှာဒီကနေ့တွေ့တွေ့ခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။မစ္စတာကလင်တန်ဟာ CGI လို့ခေါ်တဲ့ Clinton Global Initiative ကို2005ခုနှစ်ကစတင်တည်ထောင်ခဲ့ပြီး CGI အနေနဲ့ကမ္ဘာတဝန်း၊နယ်ပယ်တည်တည်မှာဦးစီးဦးဆောင်လုပ်နေသူတွေကိုစူးစိပြီးကမ္ဘာကြီးရင်ဆိုင်နေရတဲ့အရေးကြီးစိန်ခေါ်မှုတွေအတွက်ထိုးထွင်းစမ်းသပ်တဲ့အဖြေတွေရှာဖို့နဲ့အကောင့်ထည့်ဖော်ဖို့ဖြစ်တယ်လို့ဆိုပါတယ်။အခုလိုမျိုးမစ္စတာကလင်တန်လို့မစ္စတာတိုနီဘလဲလို့ထင်ရှားပြီးအတွေ့အကြုံရင့်ကျက်တဲ့ကမ္ဘာခေါင်းဆောင်တွေမြန်မာနိုင်ငံစီလာရောက်ပြီးတော့တွေ့ဆုံဆွေးနွေးတာတွေလုပ်တဲ့အတွက်အကျိုးကျေးဇူးနှစ်ခုရပါတယ်လို့ဦးရထွက်ကပြောပါတယ
်။နံပါတ်၁ကတော့နိုင်ငံသမ္မတကြီးဆောင်ရွက်နေတဲ့ပြည်ဝင်ကျောင်းသားရေးလုပ်ငန်းစဉ်တွေပေါ်မှာနိုင်ငံတကာရဲ့ယုံကြည်စိတ်ချမှုကိုသက်သေပြရောက်တာပေါ့နော်။ဒီလိုအဲ့လိုဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီအသွင်ကူးပြောင်းရေးလုပ်ငန်းဆောင်ရွက်နေတဲ့အခါမှာကျွန်တော်တို့ပို့ပြီးတော့မှယုံကြည်မှုတွေလုံလင်းကျက်တဲ့တွေကျွန်တော်တို့ရပါတယ်။နမနိကတော့သူတို့ကနိုင်ငံကောင်းဆောင်တွေဖြစ်တဲ့ပြင်ကမ္ဘာကောင်းဆောင်တွေဖြစ်လို့ကြောင့်မလို့နိုင်ငံအသီးသီးရဲ့အသွင်ကူးပြောင်းရေးကာလဖြစ်စဉ်တွေကိုသူတို့သိခဲ့တယ်သူတို့ဝန်ကူညီခဲ့တာရှိတယ်အဲ့ဒီဖြစ်စဉ်တွေမှားတာတွေမှန်တာတွေရှိတယ်သင်ခန်းစာတွေရှိတယ်အဲ့ဒီအတွေ့အကြုံတွေနေကိုကျွန်တော်တို့မျှဝေပေးနိုင်တာပေါ့ဒီအကျိုးကျေးဇူးနှစ်ခုရပ
ါသမ္မတဟောင်းကလင်တန်သူ့ရဲ့သမ္မတတက်တန်းကုံဆုံးပြီးတဲ့နောက်စတင်တည်ထောင်ခဲ့တဲ့ကလင်တန်ဖောင်ဒေးရှင်းရဲ့လက်ရှိဒုတိယဥက္ကဋ္ဌလည်းဖြစ်တမီးဖြစ်သူလည်းဖြစ်တဲ့ချယ်ဆီကလင်တန်ဟာလည်းဒီမတိုင်ခင်ကမြန်မာနိုင်ငံစီလာရောက်ခဲ့မှုပါတယ်ဇနီးဖြစ်သူနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ဟာလည်းနိုင်ငံခြားရေးဝန်ကြီးဘွားရုံးကတာဝန်နဲ့မြန်မာနိုင်ငံစီလာရောက်ခဲ့မှုပါတယ်ဒီကနေ့ကြာသပတေးနေ့မှာပဲမြန်မာနိုင်ငံရောက်နေပြီဖြစ်တဲ့ပြည်တွင်ဝန်ကြီးချုပ်ဟောင်းတိုနီဘလဲဟာလည်းတောက်ကြနေ့နေ့လယ်2နာရီကနေ3နာရီအထိမြန်မာငြိမ်းချမ်းရေးဖော်ဆောင်မှုဗဟိုဌာန MPC မှာအစွန်းရောက်ဝါရောက်ကိုတံပြန်ခြင်းနဲ့ဘာသာပေါင်းစုံနားလည်မှုမြင့်တင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟောပြောဖို့ရှိပါတယ်ခင်ဗျာ